နာမကျန်းဖြစ်နေတဲ့ထိုင်းပြည်ရင်ဘူမိဘောအတူရတဲ့ကျမ်းမာရေးပြန်ကောင်းလာစေဖို့ဘယင်ကြီးအတွက်ကံကောင်းစေတယ်လို့ယုံကြည်ကြတဲ့ပန်းရောင်ဝတ်အစားတွေကိုထိုင်းလူမျိုးတွေဝတ်ဆင်နေကြပါတယ်။သက်တော်88နှစ်ရှိပြီဖြစ်တဲ့ဘယင်ကြီးဟာသွေးတန့်စင်ကုသမှုလုပ်ပြီးကျမ်းမာရေးမတည်မငြိမ်ဖြစ်နေတယ်လို့နန်းတော်ကတနင်္ဂနွေနေ့ကသတင်းထုတ်ပြန်ထားပါတယ်။ဒါကြောင့်ဘယင်ကြီးနေကောင်းစေဖို့ပန်းရောင်ဝတ်အစားတွေကိုဝတ်ဆင်တာအပြင်ပြည်သူတွေစုဝေးစုတောင်းပွဲတွေကိုလည်းဗန်ကောက်မြို့တော်နဲ့တခြားမြို့တွေမှာပြုလုပ်နေကြပါတယ်။ဗန်ကောက်မြို့လယ်မှာရှိတဲ့လုံမဏီပန်းချံမှာအင်္ဂါနေ့ညနေပိုင်းတုန်းကလူပေါင်းရာနဲ့ချီစုဝေးပြီးတော့ထိုင်းဘရင်ကြီးအတွက်ဝတ်ပြုဆုတောင်းခဲ့ကြပါတယ်။ဘရင်ကြီးဆေးကုသမှုခံယူနေတဲ့စရိယဆေးရုံကိုလည်းပန်းရောင်အင်ဂျီတွေဝတ်ဆင်ထားကြသူတွေလာရောက်ပြီးတော့ဆုတောင်းပေးနေကြပါတယ်။ဘရင်ကြီးနေကောင်းပါစေလို့ဆုတောင်းလက်မှတ်ထိုးနိုင်ကြဖို့အတွက်ကိုလည်းဘရင်နန်းတော်တွေကအဆောင်တစ်ခုကိုဖွင့်လှစ်စီစဉ်ထားပေးပါတယ်။1946ခုနှစ်ထဲကနန်းတက်လာတဲ့ကဘာမှာနန်းတက်အရှိဆုံးဘယင်ကြီးဘူမိဘောအတူရတဲ့ဟာထိုင်းပြည်သူတွေရဲ့အင်မတန်ချစ်ခင်လေးစားမှုကိုခံရသူဖြစ်ပါရဲ့ရှင်။